Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့မိုက်ဤတန်းစင်နဲ့အတူကြီးညာပါမယ်ရုရှားစစ်တပ်လျင်ကိုဆီးရီးယားတို့ပစ်ချလိုက်ပါတယ်။ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးမှာမပါဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါ။တွင်နေပြီးနားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ်
။ Democracy requires a governmentThat accepts scrutiny. It depends on leadership that actively combats...
ကုလသမဂ္ဂရေးဖွဲ့ခေါင်းဆောင်မာဇူကီဒါရူစမှပြောသွားတာပါ။သတင်းကြေဆုံကိုနောက်ပိုင်းမှတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပီးသက်အစီရင်ခံစာပေါ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တုံ့ပြန်သဘောထားရွှေဝါရောင်တော်လှန်ရေး17နှစ်ပြည့်အခမ်းအနားအကြောင်းမြန်မာကျပ်ငွေတန်ဖိုးရက်စက်ကျဆင်းနေတာကိုထိန်းနိုင်အောင်ဗဟိုဘဏ်ကစ조사ပြီးမဲ့ကြံ့ငွေတန်ဖိုးဆက်လက်ကျဆင်းနေစေဖြစ်တဲ့အကြောင်းစရဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုက်အီတန်စင်တို့ကပြောပြပေးပါအောင်ရှင
်။ရုရှားစစ်တပ်ရဲ့ကင်းတောက်လေယာဉ်ကိုဆီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေမှုတွေရဲ့ရန်လိုတဲ့လုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတာခီးယားပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကဆီးရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်အီဂါခူနာရှန်ခော့ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ရုရှားလေယာဉ်ကို S-200 ဒုံးကျည်ထိမှန်ပြီးလူ15ဦးသေဆုံးရတယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ထိတ်တိုက်တွေးမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ဒေတာတွင်စီးရဲဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့ဒိုက်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားကြားထားရှိဆောင်ရွက်လာတာနှစ်နှစ်ကြီးရှိခဲ့ပါပြီ။ဒါပေမဲ့လည်းအခုကိစ္စမှာတော့အစ္စရေးဘက်ကစစ်စင်ရေးနဲ့ပတ်သက်လို့ရုရှားဘက်ကိုတမိနစ်ပဲကြိုပြီးတော့အသိပေးခဲ့ပြီးရုရှားလေယာဉ်အနေနဲ့အဲ့ဒီဒေသကနေထွက်ဖို့အချိန်မရဖြစ်ခဲ့တယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်အစ္စရေးရဲ့တာဝန်မဲ့လုပ်ရအဖြစ်ပြောဆိုလိုက်ပြီးရုရှားဘက်ကတင့်လျော်တယ်လို့တုံ့ပြန်မယ်လို့လည်းပြောပါတယ်အစ္စရေးစစ်တပ်ဘက်ကတော့တစုံတရာမှတ်ချက်မပေးပါဘူးရှင်
တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးတော့အပြောင်းလဲဖြစ်အောင်တိတ်တိတ်ကြွကြွစူးစမ်းနေတယ်ဆိုပြီးတော့အမေရိကန်သမ္မတ Trump ကဒီနေ့အင်္ဂါနေ့မှာဆွဆွဲလိုက်ပြီးတော့အမေရိကန်လုံခြုံရေးတွေကိုအထင်အားစီမဲ့အတိုင်းတာထိတရုတ်ဘက်ကတုံ့ပြန်ဆောင်ရွက်လာရင်တော့အမေရိကန်စီးပွားရေးအရတံပြန်ဆောင်ရွက်မှုကြီးကိုလင်းလင်းဆန်းဆန်းလုပ်မယ်လို့ထင်ကြလိုက်ပါတယ်သမ္မတ Trump အနေနဲ့သူ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုတာမရှိပါဘူးအမေရိကန်သမ္မတ Donald Trump ကတရုတ်သွင်းကုန်ဒေါ်လာ200ဘီလီယံဘိုးအဲ့ပေါ်မှာဆရာကိုင်တို့အခွန်ကောက်ခံလိုက်တာနဲ့ပတ်သက်ပြီးတော့တရုတ်အနေနဲ့လက်တုပ်ပြန်ဆောက်ရတာကအပရွေးချယ်စရာမရှိတော့ဘူးလို့လည်းပြောဆိုလိုက်တဲ့အချိန်မှာပဲဒီလိုသမ္မတ Trump ကပြောလိုက်တာပါတရုတ်အနေနဲ့ဥပဒေပေါင်းအတွင်းကနေဘလုတ်ပိုင်ခွင့်နဲ့အကျိုးစီးပွားနောက်နိုင်ငံတကာလွတ်လပ်စွာကုန်သွယ်ရေးကိုကာကွယ်ဖို့အတွက်တခြားရွေးချယ်စရာမရှိတော့ဘဲနဲ့အလားတူတုံ့ပြန်ဆောက်ရဖို့ပဲရှိတော့တယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်တရုတ်အနေနဲ့ဘလို့ပုံစံတုံ့ပြန်လဲဆိုတာကိုတော့ကြီးညာချက်မှာဖော်ပြမထားပါဘူးအစိုးရဘက်ကတော့တရုတ်ဘက်ကတုံ့ပြန်မယ်လို့ပြောဆိုထားတဲ့အခွန်ကောက်မဲ့စီးရင်တွေမှာတော့ဓာတ်ငွေကြီးကအစလင်းရင်ထိပါပါဝင်ပါတယ်မြန်ကန်သမားဘက်ကအသွင်းကုန်တွေပေါ်မှာအခွန်တိုးောက်လာမယ်ဆိုရင်တရုတ်အနေနဲ့ကာကွယ်ရုံတက်တက်ဆောက်ရမှာမဟုတ်ဘူးလို့လည်းမင်းနစ်ချင်းလာနေတဲ့ကကွန်မြူနတီပါတီအာဘော Global Times စာကတတိပေးခဲ့ပါတယ်
မြောက်ကိုရီးယားနဲ့တောင်ကိုရီးယားခေါင်းဆောင်လေးချာ၃ရက်ချာထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်မှာဒီကနေ့စတင်လိုက်ပါပြီ။နျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရေးသဘောတူညီချက်တရားရဖို့ရည်မှန်းထားကြပါတယ်။မြောက်ကိုရီးယားအလို့သမားပါတီရုံးချုပ်မှာခေါင်းဆောင်ဦးတို့တွေ့ဆုံဆွေးနွေးရေးစတင်ခဲ့ပါတယ်။ဒေတာရင်းနိုင်ငံရေးအခြေအနေကိုတည်ငြိမ်စေခဲ့တဲ့ဇွန်လအတွင်းတုန်းကစင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံပွဲအတွက်လမ်းဖောက်ပေးခဲ့တဲ့အပေါ်တောင်ကိုရီးယားသမ္မတကိုကျေးဇူးတင်တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုတယ်လို့လည်းသတင်းတွေကဖော်ပြထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲအတွင်းမ ောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရေးသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်။ဒါ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်ရေးဆောင်ရွက်နေတဲ့အတိုင်းအတာပေါ်နှစ်ဖက်တို့မကြေမလည်ဖြစ်နေပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့လကမြောက်ကိုရီးယားကိုသွားမဲ့အမေရိကန်နိုင်ငံဆိုင်ဝင်ကြီးမိုက်ပိုပီယိုရဲ့ခီးစဉ်ကိုသမ္မတထရန့်ကဖျက်ခဲ့ပါတယ်။ဒီကနေ့တောင်ကိုရီးယားသမ္မတနဲ့ဇနီးဖြစ်သူတို့ပျုံယမ်းမြို့တော်ဆွန်နန်နိုင်ငံတကာလေးစိတ်ကိုဆက်ရောက်လာချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ဇနီးတို့ကကြိုဆိုကြပါတယ်။ဆွေးနွေးပွဲပြီးဆုံးမဲ့ပုထုနှစ်မှာတော့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားရရှိတဲ့သဘောတူညီချက်အပေါ်မှာမူတည်ပြီးပူးရဲကြေညာချက်တစ်စောင်ထွက်ပေါ်လာနိုင်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တနှစ်တာအတွင်းတတိယကြိမ်ထိပ်သီးဆွေးနွေးပွဲခီးစဉ်မှာတော့တောင်ကိုရီးယားသမ္မတနဲ့အတူတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေစီးပွားရေးသမားတွေနဲ့တခြားကိုယ်စားလှယ်တွေလည်းလိုက်ပါသွားကြပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်နာမည်စင်းတင်သွင်းခံထားရတဲ့သူ Brett Kavanaugh နဲ့ပြီးခဲ့တဲ့နှစ်30ကျော်ကသူ့ထက်တဲ့ကျောင်းသားဘဝလုံးကလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့စစ်ဆေးထားတဲ့အမျိုးသမီးတို့ကိုလာမယ့်သတင်းပတ်ထဲမှာအထက်လွှတ်တော်တရားရေးကော်မတီရှေ့မှောင်မှာကြားနာမှာဖြစ်ပါတယ်။ဒါကြလို့စစ်ဆေးချက်တွေနဲ့ပတ်သက်ပြီးတော့အပြည့်အဝပွင့်လင်းညင်သာမှုရှိရအတွက်အများပြည်သူရှေ့မှောင်မှာလာမယ့်တင်းမာနေကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌ Chuck Grassley ကကြေညာချက်မှာပြောဆိုထားပါတယ်။ကော်မတီတဲက Republican တွေကတော့ကေဗင်နော့ရဲ့နာမည်စင်းတည်သွင်းမှုကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက်အစိုးဆုံးဒီသတင်းပတ်ကြာလပင်းလေးလောက်မှမဲခွဲနိုင်ဖို့မျှော်လင့်ခဲ့ကြတာပါ။ကေဗင်နော့နဲ့သူ့ကိုဆွဆွဲထားတဲ့အမျိုးသမီးတို့နဲ့ကောမဒီအဖွဲ့ဝင်တွေကြားမှာတယ်လီဖုန်းဆက်သွယ်မေးမြန်းပြီးတော့ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးလှုပ်ဆောင်မယ်ဆိုပြီးတော့ Republican ခေါင်းဆောင်တွေကအကြံပြုခဲ့ပါတယ်။ဒါမှမဟုတ်အပြည့်အဝကြားနာဖို့ Republican တချို့အပါအဝင်ဝိုင်းဝန်းတောင်းဆိုမှုတွေများလာတာကြောင့်လိလူရှိလို့မရတဲ့အခြေဆိုင်လာပါတယ်။ဒေါ်ထရန့်ကတော့သူ့နာမည်စင်းတင်သွင်းထားတဲ့ကေဗင်နော့ဘက်ကရက်တည်ပါတယ်။ကေဗင်နော့ရဲ့သမိုင်းကြောင်းမှာမိတဲ့ဘောက်တော့မစွန့်ထင်ဘူးလို့ဒေါ်ထရန့်ကပြောဆိုခဲ့ပါ။ပြီးခဲ့တဲ့နှစ်30လုံးကဆယ်ကျော်သက်မိန်းကလေးကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တဲ့ဆွေဆွဆွဲချက်ကိုကေဗင်နော့ဘက်ကလည်းအပြင်းထန်ညှဉ်းဆဲထားပါတယ်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီလိုမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဩစာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆန်ရကုလသမဂ္ဂအချက်လက်ရှာဖွဲ့ရဲ့ပြည်သက်အစီရင်ခံစာမှာအခုလိုဖော်ပြလာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ချောပါကုလသမဂ္ဂရဲ့အစီရင်ခံစာကဖော်ပြတာပါ။မြန်မာနိုင်ငံရေးကနေတပ်မတော်ကိုဖယ်ထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းအစီရင်ခံစာကပြောပါတယ်။လူမျိုးရုံးတပ်ဖြတ်မှုအတွက်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြင့်အောင်လိုင်အပါအဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအသံဝန်းကိုတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေစီးနင်းတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောပါတယ်။ဒါပေမဲ့ကုလစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလိုရာထက်ပိုပြီးအင်အားအလွန်အကျွံသုံးခဲ့တယ်လို့ထောက်ပြပါတယ်။မြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့ဒီလုပ်ငန်းစဉ်ကိုစဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောဆိုထားပါတယ်။အရက်ဖက်အနာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်အပေါ်ဩဇာမညောင်းဘူးဆိုတာကိုလည်းအစင်ခန်းစာမှာအတိအမှတ်ပြုဖော်ပြပါတယ်။ဒါပေမဲ့သူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစင်ခန်းစာကိုလည်းပယ်ချထားပါတယ်ရှင်။
မင်းကရွေးကောက်ပွဲမှာရုရှားဝင်ဆက်ဖက်တဲ့ဆွေဆွဲမှုပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်နေတဲ့စာရွက်စာရည်တွေကိုလှုပ်ဝက်ဖြစ်ကန့်သက်ထားချက်ကိုပယ်ဖြတ်ပြီးအမေရိကန်သမ္မတထရမ့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။သမ္မတထရမ့်မဲဆွေစီးရင်အဖွဲ့အကြံပေးဟောင်းကာတာဘီချ်ကို FBI ရဲ့စောင့်ကြည့်မှုတွေပါဝင်အမေရိကန်တရားရေးဌာနရဲ့ထိတ်တန့်ကြီးကဲဘရူးစ်အုံးကို FBI ကမေးမြန်းထားတဲ့အစီရင်ခံစာတွေကိုလည်းလှုပ်ဝက်မဟုတ်ဘဲနဲ့ပြည်သူတွေကြီးနိုင်တဲ့အချက်လက်တွေဖြစ်အောင်ဖတ်ပြောင်းလဲပေးဖို့လှုံ့ဆော်ရမှာဖြစ်တယ်ဆိုပြီးတော့အင်ဗီယိုပြောခွင့်ရဆယ်ရက်ဆန်နက်စ်ကပြောဆိုလိုက်ပါတယ်။အုံထားပြည်တင်တချို့ဟောင်းခရစ်စတိုဖာစတီလ်နဲ့ဆက်သွယ်ရှိရသူလည်းဖြစ်ပါတယ်။တချို့ဟောင်းစတီလ်ဟာရာဇဝတ်မှုမကင်းတာဒါမှမဟုတ်အရှက်ရစေနိုင်တဲ့အချက်လက်တွေနဲ့ဒေါနယ်ထရမ့်အပေါ်မှာရုရှားကအကြက်ကင်ထားကောင်းထားနိုင်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အစီရင်ခံစာတစ်စောင်ကိုပြုစုခဲ့သူလည်းဖြစ်ပါတယ်။အလို့ထုတ်ခံလိုက်ရတဲ့ FBI အကြီးကဲ James Comey, FBI ဒုအကြီးကဲဟောင်း Andrew McCabe, FBI ထောင်လိုင်းရေးဟောင်း Peter Stokes နဲ့ FBI ရှေ့နေဟောင်း Lisa Page တို့ရဲ့ရုရှားရေးနဲ့ဆက်စပ်တဲ့ phone message စာတို့တွေအားလုံးအပါဝင်တခြားစာရွက်စာတွေတွေကိုလျှို့ဝှက်ဖြစ်ကန့်သက်ထားတာကနေပယ်ဖြတ်ပေးဖို့ပြောဆိုထားတာပါ။ပွင့်လင်းမြင်သာမှုပိုရှိစေဖို့ရည်ရွယ်ချက်နဲ့ Donald Trump ကဒီလိုအမိန့်ချလိုက်တာဖြစ်တဲ့ဆိုပြီးတော့လေအင်ဗီရောပြောခွင့်ရကပြောပါတယ်။ဘယ်တော့မှလက်တွေ့ဆိုင်ရမလဲဆိုတာကိုတော့အသေးစားမသိရသေးပါဘူး။
အမေရိကန်ပြည်ထောင်စုအရှိတောင်ဘက်ကန်ယူရန်တလျှောက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖလော်ရန်စ်ကြောင့်ဒေသအတော်များများမှာမိုးကြီးရေရှမ်းနေသလိုနောက်ထပ်ရေကြီးတာတွေကြဲကြဲပြန့်ပြန့်ဖြစ်ဥမဲ့အနေအထားရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ဗာဂျီးနီးယားဗမောက်နဲ့နယူးဟမ်ရှယ်ပြည်နယ်တွေမှာအင်္ဂါနေ့ထိရေကြီးနိုင်တယ်လို့သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်နေမိုက်အတန်းစင်တို့ပြောပြခဲ့တာပါအခုတော့သတင်းပြဖို့ချင်တဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလို့ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံကအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့တွေ့ရှိချက်တွေပေါ်တင်ပြအကြံပြုခဲ့တာပါ။ကိုသားညွန်ကဆက်ပြီးပြောပြပေးပါမယ်။
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရေးချူပေါမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်စာကိုအခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2017ခုနှစ်ခရဲကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချူပေါမှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူမျိုးရေးစစ်ဆင်ရေးအတွင်းစုစုဝေါ်ဝါလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးအခမ်းအနားအနေဖယ်ထုတ်ပြီးတော့အရက်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစီအစဉ်လာမှာအကြံပြုတိုက်တွန်းပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည့်စုံရေးလုပ်ငန်းစဉ်ကိုပို့ပြီးတော့တွန်းတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါတယ်။ဒါ့အပြင်မြန်မာအာဏာပိုင်အနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ရေးကောင်စီကိုတင်ပြသွားပါတယ
် Democracy requires a government that accepts scrutiny it depends on leadership
မိုကစီစနစ်မှာအစိုးရစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်။မုံစကားပြောဆိုတာတွေ၊အနေရှိတဲ့မမှန်တဲ့ဖြန့်ဝေတာတွေပေါ်အသေးချောက်အေးအေးယူတွန့်ပြန်တဲ့ခေါင်းဆောင်မှုမျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူအခွင့်အရေးရှိတဲ့ဥပဒေထိန်းကွပ်မှုရှိရပါမယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခဲခဲခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါတယ
်။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပအဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှည်တည်ခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှည်တည်ခံမှုဆိုတာဟာလက်ရှိပြဿနာတွေဖြစ်ရှင်းမှုမှာအကူအညီမဖြစ်ုံမကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်ရွက်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒရုစမာကသတိပေးပါတယ
်။ Repressive laws are being used to silence those that seek to scrutinize. We have verified instances
of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals. We have verified instances of reprisals.ရွှေကြရပေါ်အမုန်းစကားပြောဆိုမှုတွေလည်းတော်လေးရှိနေပါတယ်ဆစ်ရှိတိကံမှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘလို့မှအထောက်အကူမဖြစ်စေပါဘူးဒါကိုလမ်းလွဲသွားအောင်လုပ်မဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ
်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုစည်းရေးဖွဲ့ကိုမြန်မာအစိုးရကအတိအမှတ်မပြုပါဘူးပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူးဒါကြောင့်လည်းပဲဒီဖွဲ့ဟာအင်ဒီဂျင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူခွင့်လှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစီအစဉ်အစားကိုပြုစုခဲ့ရတာပါဒီအစီအစဉ်ကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီမှဒီအစီအစဉ်ကိုတင်ပြတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအစီအစဉ်ဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။ဒီအစီအစဉ်ကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကြိုးပမ်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မှန်ဦးကျော်မိုးထွန်းကပြောသွားပါတယ
်။ The one-sided report of the FFN has only served to strengthen
ကုလသမဂ္ဂဖွဲ့ရဲ့တဖက်သက်အစီရင်ခံတာဟာဆိုးရရဲ့ဆိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်။ရခိုင်ပြည်နယ်တွင်လူမှုသားစာတာရှိမှုကိုအနေရရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
။အခုလိုမြန်မာနိုင်ငံတွင်ဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးတက်ဖွဲ့တွေကိုကင်တွယ်အရေးယူသွားဖို့အစီအစဉ်မှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်မှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်။နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစီအစဉ်မှာအကြံပြုထားပါတယ်ခင်ဗျာ။
ကိုတားညုံပြောပြပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲဆက်ပြီးတင်ပြချင်ပါတယ်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပိတက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းမီဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်တူက VOA ကိုပြောပါတယ်လူခွင့်ရေးလှုပ်ရှားသူတူကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ်ဆိုပြီးအကြံပြုပြောဆိုပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်
ဟုတ်ကဲ့ဒီကိုင်းပြည်နယ်အတွက်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်အဖွဲ့ဝင်3ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိတက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်္ဂါနေ့မှာတင်ပြလိုက်တာဖြစ်ပါတယ်စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ယာစွေးမှုတွေရှိတယ်ဆိုပြီးဒီလိုယာစွေးမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တပ်မတော်ဟာဥပဒေထက်မှာရှိနေသည့်မြန်မာနိုင်ငံမှာငြင်းကြေးရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်။မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်။အစိုးရကဒီအဲဒီအစီရင်ခံစာကိုလက်မခံဘူးဆိုတာကိုပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။ကျွန်တော်တို့လည်းဒါကိုတော့သဘောမတူဘူးပေါ့လေ။ကျွန်တော်တို့ ICC ဝင်တာမဟုတ်ဘူး။အဲဒီ Just Running ဒါရှင်ရလည်းကျွန်တော်တို့သဘောတူနေတာပေါ့လားမဟုတ်ဘူး။ဒါသူတို့ရဲ့ဒီကြက်ကြီးကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ID တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲ့တော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း national interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥပဒေရမှာကို။အဲ့ဒီကြမ်းတဲ့သူနိုင်ငံအကျိုးစီးပွားတဲ့လက်မမခံပဲ ID ကျွန်တော်တို့ကလည်းဒီလိုလုပ်တာကတော့အင်အားနည်းတဲ့နိုင်ငံကိုအင်အားကြီးတဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့ကအဲ့လိုယူဆတာပေါ့ဗျာ။
equality မြန်မာခေါ်လူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုတဲ့အချိန်မှာလည်းရုံးမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိန်မြင့်သွားတဲ့တော်မျိုးရှိပါတယ်
အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးမြင်းဆုံမှုနဲ့တော့တော်တော်လုံးမလုံလောက်ပါဘူးကျွန်တော်မြင်းဆုံမယ်ဆိုရင်တော့မှအဲ့ဆိုင်မှာမှသက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်ဒီအဆံမှုတွေကတကယ်မရှိပါဘူးဆိုတော့သက်တည်ပြခြင်းလက်ပြီးတော့စုံလတ်စေးနိုင်တဲ့အရာတွေကိုကျွန်တော်တို့ပူပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးဆက်နေတာပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လုံဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုရင်းနဲ့တော့မလုံလောက်တော့ဘူးကြ။ဘာကြောင့်လဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကသောဆောင်မဲ့နိုင်ငံတကာရဲ့လုတ်ပိုင်ခွင့်နဲ့နိုင်ငံတကာရဲ့လုတ်ထုတ်လုပ်ကြီးရရှိပါတယ်။အဲတော့ကျွန်တော်တို့ကကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလည်းမျိုးထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးဆိုရင်ဆက်ပြောမယ်ဆိုတော့ကျွလူရင်ကျွလူနဲ့လည်းမျိုးထုတ်ပြီးကျွန်တော်ပြောရမှာပဲပေါ်ထုတ်ရမှာပဲဒါပေမဲ့ဘာလို့မှလည်းမျိုးမထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ချင်းကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုလည်းတန်ပြားဖြစ်စေရသို့ရင်စရာဖြစ်နေတာတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေရောတွေ့ရပါတယ်
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံပြီးထောင်ထောင်ချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေမြင်းဆိုထားပါတယ်။ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးပမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်
။ကိုမိုးစောပါရှင်။အခုဆက်ပြီးရွှေဝါရောင်တန်ခါလှုပ်ရှားမှု17နှစ်ပြည့်အခမ်းအနားအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့အရင်ဆိုင်နေရတဲ့အထွေထွေအကျပ်တဲတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ကြောင်းဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးကိုပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်ကြိုက်ကစံဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားအကြောင်းကိုကိုရိုင်းသွားရောက်တင်ယူခဲ့တဲ့ VOA သတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံ၏အခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကြက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှင်းဝါရောင်တော်လိုင်း17နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကကြေညာချက်ကြေဆောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါတယ်။
နိုင်ငံကဒီမိုကရေစီရပြီလို့လွှမ်းမြောက်သွားတာမြောက်ရင်းတဲ့ဒီလိုပဲကြီးရဘူးလို့ကတခြားဆိုဒီမိုကရေစီစနစ်တိုင်းမှာလူထုလူမျိုးရေးကိုပေးစားရမယ်လို့ဥစ္စာလူထုလူမျိုးရေးကိုလက်ရှိအချိန်မှာမကြိုးစားနိုင်ဘူးဒီဥစ္စာတို့နိုင်ငံကပုံပြီးအာဏာရှင်နဲ့ဆူဝါတဲ့စနစ်တစ်ခုပြန်ခန့်စားဒါလည်းဥစ္စာတို့ကမ္ဘာနိုင်ငံအသီးသီးမှာပြန်ကိုပေးစားရဟန္တာကတော့ပေးစားခြင်းဆိုတာအတူတူပေးစားရတာအဲ့ပေးစားတဲ့နေရာမှာဥစ္စာဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူထုကောင်းဆောင်ရဲ့အပေါ်မှာတကယ်အားသာယုံကြည်ပြီးတော့မှသူကလူလုံးဆောင်သူလိုပဲ။ဒါလူလူကောင်းဆောင်ပေါ်မှာဝိညာဉ်ပေါ်မှာ
မကင်ကျောင်းကတစ္ဆာဝါဒီဆရာတော်ဦးစံဒီမာကလည်းအခုလိုမိန်ကြားပါရ
ဲ့။လူလူကတော့သိခံပြီးတော့2008နည်းဆုံးမဖြတ်သိမ်းနိုင်ဘူးဆိုရင်တော့ပြင်ဆင်ရေးပေါ့။အဲသူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့။အားကိုးတယ်ပေါ့။အခုမိမိတို့ပြင်ကြောက်ထားတဲ့လူလူအစိုးရကိုယုံကြည်တယ်အားကိုးတယ်။အဲနှုတ်ပြလိမ့်မယ်လို့လည်းပဲဦးစံတို့မျှော်လင့်နေတာ။ကျနေ့ရှင်ကြီးပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားသောနည်းနဲ့ပေါ့ပြန်ပြန်တတ်တာရှင်ကောင်းဥပဒေပြင်ဆင်ရေးသို့မဟုတ်ဖြစ်သိရေးကိုပြုလုပ်ကြမလဲဆိုတော့အားမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့အာဝင်ဖို့အဥစဉ်
2008ရှိဝါရောင်တော်လိုင်းကိုတန်ခါဆုံရှောင်းမှုပါပခုတ်ကူမြို့မှာတန်ခါတော်တပားကိုအာနာပိုင်ကြီးဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုတ်ကြီးမြင့်မှုကိုတောင်းယူဖြစ်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်။ဒီလှုပ်ရှားမှုမှာရင်းနှီးပိတ်ဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။
ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေတွေနဲ့အချိန်ကြီးရရကိုကြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တာဝန်ရှိသူတွေကြားနိုင်ငံရေးအရာစိတ်ဆက်ညှိနှိုင်းဖြေရှားရဲ့အနေနဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြေရှားရဲ့အနေနဲ့သာဖြေရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမိန့်ကြားသွားကြပါတယ်ခင်ဗျာကိုစောထက်တဲ့ရင်ပြပို့ထားတာပါအခုဆက်ပြီးတော့ မြန်မာကျပ်ငွေတန်ဖိုးစတိုက်ကျဆင်းနေတဲ့အတွက်ရေရှည်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အကြံပေးချက်တွေရှိတဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်။မြန်မာကျပ်ငွေတန်ဖိုးရက်စက်ကျဆင်းနေရာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒီကနေ့မနေ့ဈေးဖွင့်ချိန်ဒေါ်လာကို1580ကျပ်အထိရှိခဲ့ပြီးညနေပိုင်းမှာတော့ဒေါ်လာကို
ရောင်းစေး1580ဝန်းကျင်အထိဆက်ကျသွားခဲ့ပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဗဟိုဘဏ်ကိုအကြံပြုချက်တွေပေးပို့နေကြတဲ့အကြောင်းမမ်မီခါကသတင်းပေးပို့ထားပါတယ်။မြန်မာကျပ်ငွေတန်ဖိုးကျလာတာနဲ့အတူရွှေဈေးတက်သွားသလိုစက
ကျွန်တော်တို့ကတော့ဒီဝိုင်းရတော့ဒေါ်တော်ပြောမယ်ဆိုရင်တော့ဟိုဒေါ်လာဒီကရန်ကျွန်တော်တို့အချုပ်စီးရဲ့အချင်းဆွဲတင်လို့မရဘူးလေဒေါ်လာဒီကရန်ကတော့ကျွန်တော်တို့စီးရဲ့အချင်းဆွဲတင်လို့မရဘူးနော်ဒေါ်လာဒီကရန်ကတော့ကျွန်တော်တို့စီးရဲ့အချင်းဆွဲတင်လို့မရဘူးနော်ဒေါ်လာဒီကရန်ကတော့ကျွန်တော်တို့စီးရဲ့အချင်းဆွဲတင်လို့မရဘူးနော်ဒေါ်လာဒီကရန်ကတော့ကျွန်တော်တို့စီးရဲ့အချင်းဆွ တေးသေးချင်းတိတ်တာလည်းကြောင့်မို့ဒီဘက်ကလုပ်ငန်းတွေအနေနဲ့ဆုံးရှုံးမှုပိုများလာတဲ့အပိုင်းရှိတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့အနေနဲ့ကြိုးရရင်တော့သုံးဆွဲနိုင်တဲ့ပါပါပေါ့နော်လူတွေရဲ့ဝေယူနိုင်တဲ့သုံးဆွဲနိုင်တဲ့ပါချင်းစင်းပါပါဒါတော့ရောကြလာတဲ့အပိုင်းပေါ့နော်ဒါတော့ကျွန်တော်တို့အနေနဲ့လက်ရှိဒီတုံတွေးတဲ့ကြောင့်စီးပွားရေးလုပ်ရတဲ့လူတွေအနေနဲ့လုပ်ရတဲ့အချက်တွေအနေထားတော့ကျွန်တော်တို့မြင်ပါတယ်။အဲ့တော့ဈေးဘလာဘီတက်မန်ဆိုတော့လည်းကျွန်တော်တို့ပြောရတာချက်တာပေါ့နော်။လက်ရှိမှာဒါအမေရိကန်နဲ့တရုတ်နဲ့ရတယ်ဒါလည်းရှိကိုယ်တော်ရေးပြည်တယ်မှုမရှိဘူးတရုတ်ဘူအမေရိကန်နဲ့ထက်ပြီးတော့တင်းကျတဲ့အားလုံးရတယ်ပါတာပေါ့နော်ကွန်ထရက်ကောင်းမကိစ္စဒါလည်းတစ်ချက်တော့ပါလို့ကျွန်တော်မြင်ပါတယ
်စီးပွားရေးပညာရှင်ဦးမင်းခင်ကလည်းဒီတိုင်းကြံ့ဝေတန်ဖိုးကြလာမယ်ဆိုရင်ရေရှည်မှာကုန်ထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့အခုလိုသုံးသပ်လာပါတယ
်ကျွန်မလည်းဟိုနိုင်ငံကအချင်းမျိုးကိုယ့်အချင်းမျိုးလက်ပြီးလို့လည်းတက်တယ်လို့ပါတယ်ဒီပေါ်မှာတရားမှုဖြစ်နေလို့ဆိုတော့ဟလာသင်္ကုန်ကြီးကြီးတာနော်ဒီတော်လာစီပုံမှာကြီးခိုးတဲ့တရားမှုပေါ့ဗျာနော်ကုန်ထုတ်ရာစုစုဟာမျိုးပေါ့နော်ပြီးတော့ဟိုအများပုံနေတဲ့ပစ္စည်းတွေတိကျတွေသူ၃၀၀ရာရော့တာပေါ့နော်ပို့ပြီးတော့ထိခိုက်နေတာတော့ခုနကတရားစုကုန်ထုတ်ရာစုဈေးကြီးတယ်ဆိုတော့ကုန်ထုတ်မှုဟိုရေရှည်ကြရောလာထိခိုက်နေတာ
နိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေနဲ့အတူအစိုးရဘက်ကရေရှည်အတွက်ပြုဝင်ပြောင်းလဲမှုတွေလုပ်တင်နေပြီဆိုပြီးစီးပွားရေးပညာရှင်တွေကတတိပေးနေကြပါတယ်။တစ်ချိန်တည်းမှာစီးပွားရေးပညာရှင်တွေကလည်းဘိုဟိုဘန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကိုရေရှည်အတွက်ပြုဝင်ပြောင်းလဲတဲ့အကြံပေးချက်တွေပေးပို့ထားတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်။ကျွန်တော်တို့ကတော့ဟိုလက်ရှိဒီတွားတဲ့နေရာမှာကျွန်တော်တို့အနေနဲ့ဒါတရားမဝင်ဟိုနေဝင်နေရတဲ့အကြောင်းရှိရနော်ဒါတွေကိုတရားဝင်ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒါဘာပြောမှာကုန်ကြမ်းစည်းဘယ်လိုလဲတဲ့ကုန်ကြမ်းစည်းကြောကြနိုင်တဲ့အပိုင်းရှိတော့နော်နောက်တစ်ချက်လည်းကျွန်တော်တို့အနေနဲ့လက်ရှိမှာဒီ informal market နဲ့ formal market ဖြစ်နေပါတော့နောက်လည်းကျွန်တော်တို့ formal market ပြအောင်ဘယ်လိုဆွဲတင်မလဲပေါ့နော်ဒီအတွက် platform တစ်ခုကျွန်တော်တို့ရှိနေတော့ကောင်းနေတယ်ဒီလည်းပြောတာပေါ့နော်
ဘိုးဘန်အနေနဲ့ပြည်တွင်းငွေကြေးလဲလဲသူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့လည်းဒေါက်တာဆုထွန်းကပြောပါတယ်။တစ်ချိန်ထဲမှာပို့ကုန်မြင့်တင်ရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာကွယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်မယ်ဆိုပြီးနိုင်ငံတော်အစိုးရကိုလုပ်ငန်းရှင်တွေဘက်ကအကြံပြုတင်ပြထားတာတွေလည်းရှိနေပါတယ်ရှင်
။မတ်မီခသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7.16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19.25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25.32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းညဘက်မှာတိုက်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်2016ခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရအောင်ထရမ့်ရဲ့အတွင်းစည်းဝန်ရံသူတွေနဲ့ရုရှားနိုင်ငံသားဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးကာလမှာစည်းရုံးရေးမှူးတာဝန်ယူခဲ့သူပေါ်မန်နဖော့တ်ကငွေရေးကြေးရေးမတမာမှုနှစ်မှုမှအပြစ်ရှိကြောင်းဖြောင့်ချက်ပေးဝန်ခံလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကစွပ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရမှာပူးပေါင်းဆောင်ရွက်မယ်လို့သဘောတူလိုက်ပါတယ်။ VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ Paul Manafort ဟာ Donald Trump ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအဓိကဦးဆောင်ခဲ့သူဖြစ်ပါတယ်။သူဟာအတွင်းရေးသတင်းတွေဆက်သွယ်မှုတွေမှတ်တမ်းတွေနဲ့တကပိတ်အစည်းအဝေးတွေနဲ့ပတ်သက်လို့အတွင်းကြကြသိသူလည်းဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲစည်းရုံးရေးကာလမှာဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ကိုအပုတ်ချဖို့သတင်းချက်လက်တွေပေးမယ်ဆိုတဲ့ရုရှားရာရှိနေတယောက်နဲ့ Donald Trump ရဲ့သားတို့တွေ့ဆုံတဲ့အစည်းအဝေးကိုလည်း Paul Manafort တက်ရောက်ခဲ့တာဖြစ်ပါတယ်။အခုတော့ Paul Manafort ကသူ့ရှေ့နေမပါဘဲအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာအပြည့်အဝပူးပေါင်းဆောင်ရွက်မယ်လို့ကတိပြုလိုက်တာနဲ့ပတ်သက်လို့ American ဥပဒေအကျိုးဆောင်ချုပ် Hong Kenstar ကအခုလိုမှတ်ချက်ချပါတယ်
။ He did the right thing.
သူဒီလိုလုပ်လိုက်တာမှန်ပါတယ်။သူကလိမ္မာပါနက်စွာနဲ့ဆုံးဖြတ်လိုက်တာပါ။
Kenstar ဟာ1990ပြည့်နှစ်တွင်အတွင်းသမ္မတဟောင်း Bill Clinton ပေါ်ဆွဆွဲခဲ့တဲ့ Whitewater မြေယာရင်းနှီးပြုတ်နှံမှုအရှုပ်တော်ပုံကိုဥဆောင်စုံစမ်းခဲ့တဲ့စစ်ဆေးရေးမှုလည်းဖြစ်ပါတယ်
။ It is very likely that Paul Manafort
သူရှိနေကတဆင်ပဲဖြစ်ဖြစ်သူကိုယ်တိုင်ပဲဖြစ်ဖြစ်ရောဘတ်မူလာနဲ့အဖွဲ့အတွက်အထောက်အကူဖြစ်မဲ့အချက်အလက်တွေအသုံးတည့်မဲ့သတင်းအချက်အလက်တွေပံ့ပိုးပြီးထဲထဲဝင်ဝင်ကူညီနိုင်ပါလိမ့်မယ်
။ Paul Manafort အနေနဲ့အပြစ်ရှိကြောင်းဖြောင့်ချက်ပေးခြင်းအပြင်ပြီးခဲ့တဲ့လကပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ဗန္နာငွေကြီးမတမာမှုရှစ်မှုမှာနှစ်ခုအတွက်သာပြစ်ဒဏ်ကျခံရတော့မှာဖြစ်ပြီးတော့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးကြားလာတာကိုလည်းရှောင်လွှဲနိုင်မှာဖြစ်ပါတယ်။တကယ်လို့သာသူကသတင်းချက်လက်တွေကိုထိန်ချမ်းပြီးလိန်ညာထွက်ဆိုခဲ့မယ်ဆိုရင်တော့ဒီအစီအစဉ်ပြည့်ပြည့်မှာဖြစ်ပါတယ်။ Paul Manafort ရဲ့ရှေ့နေ Kevin Downing ကအခုလိုမှတ်ချက်ချပါတယ
်။ဒီနေ့ကသူ့အတွက်တော်လေးအခြေအနေနေပါပဲ။ဒါပေမဲ့သူ့လုပ်ရတဲ့သူတောင်းခံရမယ်ဆိုတော့သူ့ဘက်ကလက်ခံလိုက်တာလည်းဖြစ်ပါတယ်။
သမ္မတထရမ့်ကတော့ပြည်တံချခံရတဲ့မနဖော့ကိုတတ်သိရှိတယ်လို့တင်းငွေနေကတွစ်တာကနေမှတ်ချက်ချလိုက်ပါတယ်။တရားမဝင်တဲ့ရောဘတ်မိုလာစုံစမ်းစစ်ဆေးရေးဟာအကွက်စင်လှုပ်ကြံပြီးမရှိတဲ့အမှုကိုဆက်ပြီးရှာဖွေနေတဲ့အကြောင်းနဲ့ရုရှားနဲ့ဘယ်တော့မှဆက်ဆက်ခဲ့တာမရှိဘူးလို့တွစ်တာကနေသမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။2016ခုနှစ်မဲဆွယ်စည်းရုံးရေးမတိုင်မီ Paul Manafort ကျူးလွန်ခဲ့တဲ့ပြစ်မှုတွေမှာ Trump နဲ့မဆိုင်ဘူးလို့အင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်။အထူးစုံစမ်းရေးမှူး Robert Mueller အနေနဲ့ Manafort စီကဘာတွေရနိုင်လဲဆိုတာနဲ့ပတ်သက်လို့ Obama ဆိုရလက်ထက်ကကြေဝေရေးရဥပဒေအရာရှိချုပ် Norman Eisen ကအခုလိုတုံ့ပြန်ပါတယ်
။ You only get a deal like this if you
ဒီသဘောတူညီမှုကအစဉ်အဆက်အထက်ပိုင်းထိမလုပ်ခဲ့လဲဆိုတာသိရမှာပါ။စုံစမ်းစစ်ဆေးရေးရဲ့အဓိကပြစ်မှတ်တွေရေးကြီးရဲ့သတင်းချက်လက်တွေရနိုင်ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလုပ်ခဲ့တဲ့ Paul Manafort ရဲ့အထက်မှာဘယ်သူရှိလဲ။နောက်ဆုံးမှာတော့သမ္မတပဲဖြစ်ကောင်းဖြစ်မှာပါ။
American Ubri Juzang to Hong Kong Stagaro, below a chelle, Jangari, Vetiti, Shiliare, Umi Langong Soma, Leon the Chugu, Triagi, Shige, Lutinza like Barim.
This is a very helpful
Akulo Buang Mesura, Tay Taku Chibare, American Ludu Dwe, Loade Yalu, Yusavare, Tambiga, Tego, Madu Guevia Chanara, Pinidava, Tavime Genorori, Amandiago, Titemare, Chella Dwe Topo Javalime. Mulaya long as ago, Genoro Wanku Jame, Chene, Sine, Vilo, Yusavare.
Two songs I am Robert Mulaya Lungan Migu, Munica, Milaga, Sajingera Chibiro, Nota Larry Nechibi, Dote Songs I Yawe, Shivarishin.
Talking so in Pia Pigaraba, a coaching as Savi, Ingania, Vui Daily Line, Sisingo, Tinsepi Baromation, Go Tanya Unga, Sunit and Sema Pibi, Go Aunga, Sisin Tolu to Piet Dawin, Tinset Doma Pibare.
Mingla Bakmia, Ingani Yawa, Daddy Lessis in Anibo, Chuzuare, Tron Dini Sunime, Chongaro, Chopiono, Yango Ubi Jone, Adi Lezamu Tapi, Kisawa, Yango Dang Ubi Jo Bawin, the Diai Bansan, Dawn Shiguru, Pansi, Yigla de Kisaha, Gulashi, the Energy Suyae, Adi Lezamu Tapi, Sanjama, Tuja, Simuzazia, Pikiawa. The job of Suya Adiglas and Mutapia, Blouti Tia Omin Lavile, Pario, Luacha, she's less salty, a cujano dead, let's see the matonta, Sunima Pipari. A diga pound Sunu Pibu, Janopogo, don't pick hot Hawaii, but Maduaro, Yang Dang Sudova, Minglado New Munera, Kuzle, Ula T, Lilambo Yoni Ravi. Now do our the Siboy Pinachin to Pipare, Yen the Mutadimusi Puejo, Siboy Puemale, Bowen Gede to Pipare, Umin Kema, to let Lilambo Yoni Ravi. Now do our The CSU, the CSU, Kulati, Kunanga, General Pioda Luave, the Aku Solution, the Satimala Zambai Mave, the Arti Lesamu Tapi Gani Biro, Kokong Mudan Satongo, Yu, another Yanai Urejo Pound, the Ayuan Santa, which is the Yu, Satayura Pilaibo, Timutangale, the Arti Lesamu Tapi Uri Jam, Piacenari, Le Shigere, the Chinega, Aku Suate Letter, to be Uimit, the Mara Pilabi, no Bama, Shen Hong Gong Yani, below Yusalu Yala, Balum Yami, and Lakamia Chinia.
ကျွန်တော်တို့ကဒီနိုင်ငံတော်သမ္မတဦးမင်းလက်ထံမှာဒီအဂရိလိုက်ဆောင်မှုတိုက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်တစ်ခုကိုစပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်ဟိုရှေ့ဘက်မှာကတော့လေဒီအဆင့်ဆင့်ပေါ့ကျွန်တော်တို့ဒီအဂရိလိုက်ဆောင်မှုတိုက်ချိန်ကြီးကော်မရှင်ကအရေးယူခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒီနောက်ပတ်မှာကတော့ဒီနေ့ရှားရှားဖြစ်လာတာကတော့ဒီ မိဒီရရှိထားတယ်တန်ကုန်တိုင်းဥရိကပါဝင်ဒီ၅ခုပေါ့နော်ဒီအားကြီးလိုက်တာမှုတိုက်ချက်ရေးကော်ရှင်ကနေပြီးတော့တိတာတိစားပါအရေးကြီးတဲ့ကိစ္စပေါ့ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံမင်းမှရှိတဲ့ပြည်သူလူထုကသူလည်းစိတ်ဝင်စားတယ်ဒါနိုင်ငံတော်တမန်ကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်းဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရဲ့တစ်ခုပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာမေးချင်တာကဒါကတော့အားဒီလေစာမှုရဲ့လှုပ်ရှားကော်မရှင်ရဲ့လှုပ်ရှားမှုမှာတစ်ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဦးမှာလွတ်တော်အမတ်တွေရှိမယ်ပြောင်စုစေဝင်ကြီးတွေရှိမယ်အတိုင်းနဲ့ပြည်နယ်စေဝင်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကောအာဒီလေစာမှုတိုက်ဖြတ်ရေးကဘလောက်ထိလုံနိုင်နေပြီလဲဘလောက်ထိလူတွေကသတိပြုမိပြီလဲတကယ်ကောအရေးယူနိုင်ရဲ့လား
ကျွန်တော်တို့ကတော့ဒီကတော့တွတ်တော်ပဲအပိုင်ပေါ့နော်ကျွန်တော်တို့ဆိုရင်တော့တွတ်တော်ကိုယ်စားလှယ်တွေပါကျွန်တော်တို့တွတ်တော်ကိုယ်စားလှယ်တွေမှာလဲဒါဒီလူလူကဆက်ဆက်ပြီးတော့သူတို့ပေါ်မှာမတရားတပင်ခံရတာဒီကိုလာပြီးတော့ဒီတိုင်ကြားတာတွေပါလိရှိပါတယ်အဲတွတ်တော်ကျွန်တော်တို့ကြောင်းရတော့ကျွန်တော်တို့အပိုင်တော့တကူအောက်ခြေပိုင်းမှာတော့ဒီခီးရောတော့ဆောင်ရွက်နိုင်တဲ့ခြေတွေဒီကတော့မရှိတော့ပဲရှိပါသေးတယ်ဒါကအခုကအပေါ်မှာရှိတဲ့ထေစားတဲ့အနေအထားတကူကိုစတဲ့ရေးယူဆောင်ရွက်နေပြီကျွန်တော်တို့အောက်ခြေမှာဆိုရင်လဲဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာသရီလိုက်စားမှုတွေကတော်တော်များများရှိတယ်ဒီလူလူကဌာနဆိုင်ရာဒီမှာဘယ်ဌာနကိုသွားသွားတခြားဌာနအများဆုံးနေရာတွေကငွေပေးရင်ဆင်ပြေတယ်ငွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံကရံလူတွေကလက်ရှိကြုံနေရတော့ပါပဲဒါတွေကိုတော့ထိထိရောက်ရောက် ကိုင်းတဲ့အရေးကြီးနိုင်တဲ့အဆင်ပေါ့နော်မျိုးနဲ့အဆင်တော့ပါလို့မှာတော့မလုပ်နိုင်သေးဘူးဗ
ျဟုတ်ကဲ့ခုနကဒီအောက်ခွန်ဝန်ထမ်းတွေရောင်းတိုင်းဥပဒေချုပ်လို့ဒီလိုမျိုးအရေးယူပြလိုက်တဲ့ကိစ္စကရောဒီဝန်ထမ်းအဖွဲ့အစည်းတွေကြားထဲမှာတက်ရောက်မှုဘယ်လိုရှိလဲခင်ဗျတို့တော့သတိထားမိကြလား
ရှိပါတယ်ဝန်ထမ်းတွေကတော့ဒါကတော့နိုင်ငံတော်ဝန်ထမ်းဖြစ်တဲ့အတွက်ကြောင့်ဝန်ထမ်းဆိုတာကဝန်ထမ်းဘဝတစ်ခုကိုတောက်လျှောက်မြုပ်နှံလာတာပေါ့နော်မြုပ်နှံတဲ့အခါမှာဒီသူတို့ရဲ့တပန်းအကြိုင်တဲ့အခါမှာအခုလိုပဲဒီချက်တစ်ခုကိုခံစားရမယ်ဆိုရင်သူတို့ရဲ့ဘဝတစ်ခုလုံးကအဆက်ဆက်မရအောင်ပျက်စီးသွားနိုင်တဲ့အနေအထားရှိပြီးတော့ဝန်ထမ်းတွေအတွက်ဒါကတော်တော်လေးကိုဂရုစိုက်ရတဲ့အနေအထားမျိုးတစ်ခုဖြစ်လာတယ်ဒါတော့ဝန်ထမ်းတွေဘက်ကတော့ဒီတချို့ဝန်ထမ်းတွေအကျဉ်းဆုံးတွေမကြောက်သေးတော့လည်းပဲတတိထားပြီးတော့လုံးလာနေတဲ့အနေအထားတွေကိုတော့ကျွန်တော်တို့တွေ့နေရပါတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုမေးချင်တာကအောက်ခြေဝန်ထမ်းစစ်တွေပါခုနကပြောလို့တစ်ဖက်မှာလည်းဝန်ထမ်းတွေဘက်ကပြောတယ်လောက်ခလာစားမလုံလောက်တာသူတို့ကိုပေးတဲ့အင်အားစသဖြင့်ပေါ့နော်သူတို့ရပိုင်ခွင့်တွေလုံးလုံးမရှိတဲ့ကိစ္စတွေဖြစ်နေတယ်အဲ့တော့အားရလေစားမှုကိုအချိန်မြင့်လုံနေတဲ့အချိန်မှာပဲဝန်ထမ်းတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့တကယ်တမ်းမှတ်မှတ်ကန်ကန်လုပ်ပေးနိုင်ပြီလား
ဝန်ထမ်းတွေရပိုင်ခွင့်ပိုင်တဲ့ပတ်သက်လို့ကတော့အဓိကပထမဆုံးပြောရတော့ဝန်ထမ်းလာစားပေါ့နော်ဝန်ထမ်းလာစားကတော့ဒါဥပဒေကြောင်းရာသတ်မှတ်ထားတဲ့အတိုင်းအစည်းအဝါပေးထားတာတွေရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ရှိမှာကကုန်စည်တုံးကတဖြည်းဖြည်းချင်းပြင်လာတယ်ကုန်စည်လုံးချင်းပြင်းတဲ့တန်ကိုခံနိုင်ရတဲ့အပိုင်းတွေရှိတဲ့အခါတော့သူတို့မှလည်းသူတို့ရဲ့မိသားစုစာဝတ်နေရေးလိုအပ်ချက်တွေရှိမှာဖြစ်ပါတယ်အဲတိုးတော်လည်းအခုချိန်ချိန်မှာကတော့ဒီအပိုင်းဒီမှာလည်းကျွန်တော်တို့ဆိုရင်တော့ရန်ကုန်တိုင်းဒေသကြီးအစိုးရပေါ့နော်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဆိုလည်းဒီလောက်မှာရှိတဲ့ရန်ကုန်မြို့တော်စီရင်သားရဲကော်မတီမှာရှိတဲ့ဝန်ထမ်းတွေကိုလည်းသူတို့ဘယ်လိုထပ်ပြီးတော့ပံ့ပိုးနိုင်မလဲဒီသူတို့ရဲ့ထပ်ပြီးတော့လိုအပ်တဲ့ပံ့ပိုးထောက်ပံ့မှုတွေကိုဘယ်လိုလုပ်လို့ရမလဲဆိုတာတွေကိုစတင်စဉ်းစားဆောင်ရွက်နေတယ်ဆိုတော့လည်းကျွန်တော်သိထားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုလာတိလီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ဦးမေခင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးမေခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုကရေစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်မှုတူဦးအနေနဲ့တာဝန်ယူခဲ့တဲ့သူပါအဲ့တော့ကျွန်တော်ဦးမေခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးမေခင်အခုဒီအားဒီလက်စားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားပြောနေကြတာငါးကြီးကြီးလိုချင်တဲ့ဆွဲသဘောပါဆိုလိုတာကဘလောက်ထိငါးကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာရီလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူຢာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်းတိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးတာဝန်ယူထားတဲ့လူကိုစပြီးရေးယူလာပြီးဆိုတော့တကယ်တမ်းငါးကြီးကြီးတွေဖမ်းနိုင်တဲ့အနေအထားရှိပါရဲ့လား
ကျွန်တော်ကဟိုအရင်လေးစာမှုတိုက်ချက်ကြီးပေါ့နော်ကော်မရှင်ဖွဲ့ဥပဒေပြန်ထားတဲ့ဥပဒေစစ်ကြရတဲ့ဥပဒေကိုထပ်ပြန်ပြီးတော့အခုလိုလုပ်လာတာကဟိုကျိုးသွားမယ်ကောင်းနေပြီတော့ပါခုတော့ကျေးစာကကျွန်တော်တို့တကယ်ပြဿနာကိုဖြေရှင်းရဲ့ဒီဒီဖိုင်နဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုတာဝန်ပြီးပြီးတော့ကတော့လက်ရှိရန်ကုန်တိုင်းဥပဒေကိစ္စဟာဒီအားကြီးကြီးလို့ပြောခဲ့ပါသေးတယ်။တော်တော်တော်ကတော့ငါကြည့်တာဒီပေါ်တော့ကြားနိုင်တယ်ပေါ့လေ။အဲဒါလည်းဆိုကျွန်တော်ဟိုကျုပ်ရကြားရတာဒီအောက်ကလည်းအခိုင်အမာမတွေ့ရဘူး။ဟိုမရှိမရဘူး။ဒီအစ်မတန်ကြီးကျယ်တဲ့အာဂဒီပေါ့။အာဂဒီဆိုလာဘီဟင်းတဲ့သူကျန်တာပေါ့နော်။ဆလာရောကျေးဇူးတင်ပါတယ်ဘုရားရှင်။ဒါလေးဖြစ်ခဲ့ဒီ intern ဖြစ်ခဲ့ဒီ intern ဖြစ်ခဲ့။
Okay.
ဒါလေးအရှိမအများကြီးတော့ဟုတ်တယ်။အဲ့တော့ဒီတိုင်းကြပိုင်းကြာဖြစ်ရှင်းတာဝင်ရှိသေးတာဒါလို့ပဲကျေးဇူးဒီအရင်ကလည်းရည်ရွယ်ချက်တွေရှိတယ်မှာပတ်သက်ရှင်လည်းရေနေရပုံပေါ်နိုင်လေးရည်ရွယ်ချက်တွေရှိတယ်ဒါပေမဲ့ဒါရီကတက်တနာရဲ့ရည်ရွယ်ချက်ဖြည့်ရှင်းအောင်မရောက်တဲ့အတွက်ဒီလိုပဲပြန်ပြီးရည်ရွယ်လာရတာမျိုးအဲ့ဒီတန်လျာမလဲဆိုချင်တာတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဟိုကျွန်တော်ရှင်ကဟိုဆွေးနေတဲ့ဆရာဘုံကမျိုးကဒီကိုယ့်ထဲကတခုခုအပြည့်ကြီးနေတာအထူးဖြစ်နိုင်ငံကြီးရာထူးတွေဘာမို့ကျွန်တော်အစီအမံရာဒီမှာဖြစ်လာတာကကိုယ့်ကိုယ်ကိုကြည့်လိုက်အဆင်တိုင်းနဲ့ဖြစ်ဖြစ်ပေါ့နော်ဒီလည်းဖြစ်စီတယ်ဟလာအဖွဲ့ကြီးကိုအစီအပိုင်းကိုဖြစ်ခဲ့တယ်ဆိုရင်စဉ်းစားဖို့ကိုယ်ကြီးအဲ့ဒါမျိုးဒီအချိန်ကျွန်တော်ပြောရပါလိမ့်မယ်
ကျွန်တော်ဒီချင်းတဲ့ခါမှာလေတမန်ငယ်လေးတွေချုံပြီးတော့မရှိလာများအမြင့်တွေလာတဲ့ခါမျိုးတွေဖြစ်ကြအောင်ကျွန်တော်ဒီချုံကုန်ကြည့်ပြီးတော့အခြေအနေတွေတော့တဘောပိုက်တဲ့အခြေခံတွေပြောဖြစ်ရှိနိုင်လို့လိုပါတယ်ဆက်လာမှာကျွန်တော်တကယ်လာမှာစောပါဘူးဟုတ်ကဲ့ကျွန်တော်ဒီညမှာဒီညမှာဦးမေဟုတ်ကဲ့ဒီညမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားဖို့ပေါ့
နိုင်ငံရေးအတော်ဝင်ရှိတဲ့သူတွေကိုယ်ဖွဲ့စည်းကလူတွေကိုအရေးယူလက်ချင်းအဖြစ်တဟာကိုယ်အတွက်တိတ်ခါကြားစီတဲ့ကိုယ်ဖွဲ့စည်းတဲ့တိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိပ်ပိုင်းအာဏာပိုင်းတွေတဲမှာရှိနေတော့မယ်လားဘယ်လိုယူဆပါလဲကျွန်တော်တို့တိုင်းပြည်ရဲ့ကြေကနာကဒီရှိလာများကျွန်တော်တို့မှာရှိခဲ့တဲ့ဟိုအခြေအနေတွေကြည့်ရင်ဟိုဆိုးတဲ့မကောင်းတဲ ဟုတ်ကဲ့ခင်ဗျာဦးမေခင်လိမ်မောင်ခဏနေပြောင်းခင်ဗျာကျွန်တော်ကိုတူလင်းအောင်ဖိတ်ခေါ်ကြပါတယ်ကိုတူလင်းအောင်တို့ကတော့ဒီအရပ်ဖက်လူမှုဖွဲ့စည်းရေးအနေနဲ့ဒီတရားအာဂရိလက်စာမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဒီကိုရက်ခုဖွဲ့ပြီးတော့စောင်းနေကြရဲဆိုတော့ကိုတူလင်းအောင်ကျွန်တော်မေးချင်တာကမြန်မာလူဖွဲ့စည်းမှာအခုပြောင်းလဲခြင်းတံမီဆိုပြီးတော့ NLD
အဲဒီလိုမျိုးကအဟိုဘူးကဖြစ်လို့ပြောလို့ရှိရင်ဒါကဒီခံရတဲ့ဒီနဲ့ဟိုကချိုးပေါက်တဲ့တည်းကနော်အဲ့လိုနှစ်ခုရှိရတယ်နှစ်ခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရိယတာဟိုသူတို့နှစ်ကတာတော့မဟုတ်ဘူးကျွန်တော်ဒါကသူတို့ အမျိုးမျိုးဖြစ်ဖြစ်နေတာဖြစ်နေကြတယ်ဒါပေမဲ့တခုရှိတော့တို့ကြားထဲမှာလည်းတစ်ခါကြာရင်ဒီအားကြီးတဲ့ဆောင်မှုဖြစ်သွားသလားလောက်သွားသလားဆိုတာမျိုးတို့မသိတဲ့နိုင်ငံချင်းချင်းချင်းနေလို့ရှိရတယ်နော်ဒါတော့ချိုးပေါက်ခံရတယ်မှာခုနချိုးပေါက်တဲ့သူတွေကြတော့ဟိုသူတို့ကြားကြားဒီခုနအဲဒီကော်မရှင်ကနေဒီအားကြီးတဲ့ဆောင်တက်တဲ့ကော်မရှင်ကခုနဲ့တော်တော်လေးကလုပ်နေတာလေလုပ်ပြီးပြန်နေတာပ
င်းတွေတော့လည်းကြောရင်ချင်းမျိုးမှာတော့မကျွန်တော်ခင်ဗျားကဒီမျိုးကားကြီးမှဒါထုံးကြံတယ်ပေါ့နော်ဒီလိုဥပဒေမှာတော့ကြောက်ရတယ်ပြီးရင်ပြီးတော့မှပဲဆိုရဲဒီစဉ်းစားကြည့်ရအောင်ဒီစဉ်းစားပြန်ပြီးဝင်ရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်အဲခုနဒီကစံကအကောက်ခွန်ကဒီဖြစ်မှာလေကျွန်တော်ဒီအက်တီကကြောက်တယ်ကတော့ဒီစံကအကြည့်လိုက်တာပဲဒါပေမဲ့ဒါတော့မှဆက်ပြီးတော့ခုနဒီကျွန်တော်ဒီတိုင်းကဒီပုံစံကြီးပြောဆက်ပြီးတော့ဒီတိုင်းမှာ ဒါတော့မဟုတ်ပါဘူးထုံးတယ်လည်းကျော်ပါပဲဆိုရင်စဉ်းစားကြည့်ရင်ရှိနေတယ်လို့ရှိတယ်ဒါပေမဲ့အခု3လလောက်ပေါ့နော်ဒါ3လ4လလောက်လောက်လာတဲ့ချိန်မှာအဖေကလည်းနည်းနည်းဆွေးနေတယ်ပေါ်လာတဲ့ချိန်မျိုးရှိနေတယ်လို့ခဏကြည့်ကြရတယ်ပေါ့နော်ကိုယ်တိုင်တော့နေရာမှာမဟုတ်တဲ့ခါကျတော့သူ့စီတဲ့ဘယ်လိုဖြစ်နေတော့အကြည့်ကြပြောလို့ဖြစ်တယ်ဒါပေမဲ့ဒီကတော့အခုချိန်မှာဆိုနည်းနည်းစားတဲ့စားတော့လည်းအဲကြောက်ပြစ်ပြီးတော့ဒါနဲ့ပြီးတော့ဒီသားတဲ့ပြီဆိုရင်ကျွန်တော်တို့မျိုးတို့ဒီမှာရှိနေပြီဆိုတော့ဒီစားရရပါဘူး
ဟုတ်ကဲ့ခုနကကျွန်တော်လူလူကြားထဲမှာခုနကကိုတုံလင်းအောင်ပြောသလိုအလေးထားလို့သဘောမျိုးဖြစ်နေတာတကအားကြီးရဆမှုဖြစ်မှမသိဖြစ်နေတဲ့အခြေအနေတွေခုနလက်ဖက်ပြီးတဖက်ပူပြီးမှအဆင်ပြေတာကအစပေါ့အောက်ချီမှာဒီအခြေအနေနဲ့ပတ်သက်လို့ကလူလူကြားထဲမှာအားကြီးရဆမှုဆိုတာကိုဘလူဟာမျိုးဆိုရှင်လင်းသူတို့မှာတိထားတာမျိုးရောရှိပါလားခင်ဗျပညာပေးနိုင်တာရောရှိပါလား
အဲကျွန်တော်ဒီကောင်ကတော့ကျွန်တော်တို့ဒီ2016ခုနှစ်မှာကျွန်တော်တို့ဒီပြည်မဆိုင်မှုဇနမ်းမီဒီဖော်ကအားရကြောင့်တက်တဲ့နေစားပြီးတော့တက်တာအဲကိစ္စကိုစားပြီးတက်တဲ့နေဒီချုံချက်ပြီးစားလိုက်တဲ့ချိန်မှာပြည်သူတော်များများကမသိဘူးလားအဲကျွန်တော်လည်းမသိဘူးမသိတဲ့အတွေ့အကြုံမဟုတ်ပါဘူးကျွန်တော်တို့လူတွေတော်မှာဥပမာကျေးဇူးဝင်တက်တတ်ပြရတယ်အစားအခုနောက်ပိုင်းနေနဲ့ပြောထားတဲ့အခါကျတော့နည်းနည်းတော့ကတော့တော့ရှိတယ်အဲ့လိုဆိုရင်ကျွန်တော်ဝင်သွားပြီးတကယ်မပြရရင်တော့ဘုတ်စီကမှာဟိုကဒီကောက်ကိုလက်ချမလုံလို့ပေါ့နော်ဒါဆိုအမားနဲ့အရင်သားကြောင်ပုံစံမျိုးဖြစ်တော့အဲဟိုချုပ်ကြောက်တယ်ဒီလိုမျိုးများကအားလုံးပြည်ပြီးအဲ့ဒီအားလုံးကလည်းတိုက်ချင်နေတယ်ဒီလိုမျိုးမပြည်ဘူးမပြည်တော့ကျွန်တော်အဲ့ဒီအချိန်ကတော့ကျွန်တော်မပြည်ဟောပေါ့နော်ကျွန်တော်ဒီဟာတစ်ခုပေါ့နော်ဒီချပြီးတော့လိမ့်ချတယ်အဲ့ဒါမပြည်တင်တာဖွင့်ပေးလို့ပေါ့ဆိုတော့ဒါနဲ့ဟိုအားရဖို့ကောင်းတာကတော့ကျွန်တော်ဒီအားရစိတ်ချပတ်တဲ့ကောင်မရှိတော့လေကျွန်တော်ခဏဒီရေရှိမှုတွေကိုလုံဆောင်နေတဲ့အချိန်တော့ဒီလိုမျိုးဒီလိုရောပေါ့နော်ခုနကဒီချိုးဖောက်နေတဲ့ဒီအတိအကျပေးနေတယ်တိုးမျိုးလုံးချောင်းလို့ရှာမျိုးတကယ်လည်းသမင်းစားမျိုးရှိတယ်ဆိုတော့ကြောက်ရင်တော့ဒီကွာတော့တွေ့တယ်တော့ပြည့်ရတော့မလဲဘာမင်းကအရင်တားကြတယ်ဟိုခံရတာပြည့်ရဒါပေမဲ့ခံရတာကိုဒီလိုချခွဲခန်းစိတ်ချပြီးခံရတယ်လို့ပြည့်ရမျိုးမဟုတ်ဘူးအဲ့တော့ဒီအတိအကျပေးမှုကတော့တကယ်ကြည့်ရလို့ပေါ့ဗျာအခုဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျအကိုတွင်းလင်းအောင်ကိုဦးမင်းခင်ဦးလာသေးလေးလိုက်မှမခဏနေပြပါအောင်ခင်ဗျတော့ရှင်နေကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုကျော်ထူဖန်အားပါတဲ့ကိုကျော်ထူတုံနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျွန်တော်အဓိကအမေးချင်တာကလေကျွန်တော်တို့အပိတ်တက်ချက်ရေးတွေကျွန်တော်တရားရုံးနေမှာအခုအရေးထွေးကိစ္စဝင်တာတမကြီးကိုယ်တိုင်ပြည်သူ့ဆောင်လုပ်ပြီးတော့သူဖြစ်တင်ပေါ်ပေါ်ပေါ့နော်အခုတရားရေးလောကမှာကျွန်တော်ထင်တယ်ကိုအမင်းတို့လေလံဈေးလို့ဖြစ်နေတယ်စပောက်ဈေးတွေကအစပေါ့ဒီမိတ်ဒီမိတ်ကားတွေကတော့ဈေးမြင့်ဆုံးပေါ့330လို့ပါလို့အခုကျွန်တော်တို့ဒီနေဒီမှာတင်းငယ်ဖန်မှာလဲကျွန်တော်ကိုယ်တိုင်အမှုဖြစ်နေတယ်ဖြစ်နေတာကကြတော့အမေးထက်ကန်ကြီးမှာခရင်တရားသူကြီးကကျွန်တော်ဟိုထဲသိင်းကျွန်တော်ဆင်းရဲနေတောင်းပြီးတော့တပတ်လောက်ကြာတော့ဣတိပ္ပဆံကိုကျွန်တော်ပြန်ပြီးပြန်ပြီးတော့ကျွန်တော်စုံစမ်းကြည့်တော့တစ်ဖက်ကသိန်း300ပြီးလို့ဆိုတော့ကျွန်တော်ကိုထဲသိင်းပြန်ပြီးတာကျွန်တော်ပြေးတာနေလို့ဖြစ်နေဆိုပြီးတော့ဆိုတော့ဒီအမှုကနောက်ဆုံးတော့ပတ်လက်ခံပြီးဆိုတော့ပြောချင်တဲ့အဓိပ္ပာယ်ကဒီတရားရေးလောကမှာကျွန်တော်ကျန်ကြီးကြီးများလီလံဆွဲတဲ့ကျန်ကြီးကြီးများဖြစ်နေပြီလားဆိုတဲ့မိကုန်းကိုကျွန်တော်အဓိကမေးချင်ပါ
ဟုတ်ကဲ့ခင်ဗျာကိုကျော်သူတယောက်ဖြည့်ပေးပါလိမ့်မယ်ခဏကြီးကျွန်တော်နောက်တော့ရှင်တူလှည့်ပေးကြပါလေကိုတီးလည်းမူထိုင်းနိုင်ငံပါကိုတီးလည်းမူတို့ဆွနေမြင်များလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့ဒီအာရိလက်စာမှုတက်ပြည့်ယူတော့ကျွန်တော်ကအဓိကကြိုးစားပါတယ်ခင်ဗျာဘာလို့လဲအာရိလက်စာမှုဟာနော်ဒီမျိုးစုံနဲ့တို့အာရိလက်စာမှုလုပ်နေကြတာဖြစ်ပါတယ်ခင်ဗျာလက်နက်ကင်ဖွဲ့စည်းနော်ဒီကလောင်ကင်တဲ့လူတွေအားလုံးကလည်းအာရိလက်စာမှုတို့လောက်ဆောင်နေတာပဲကျွန်တော်သိရပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်အားကြီးလိုက်စားမှုကတော့ဒီလေယာဉ်မြေတိမ့်တာအဓိကကျွန်တော်တို့ပြည်သူတွေနေရပြည်သူတွေခံစားနေရပါတယ်။အဲ့ဒါကိုတော့ဘယ်မှာတိုင်ကြားမလဲဆိုတာကျွန်တော်တို့ကသိချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ကိုတိလည်းမူကျေးဇူးပါ။ကျွန်တော်တော်ရှင်ပေးစာချိုးဖတ်ချင်ပါတယ်။ဦးမင်းစိန်ဆိုတာသူပေးလာတာကအချင်းပါနေလို့ပါတယ်ပေးရသူရှိအောင်လဲပြောရတယ်ပေးကြအောင်လဲပြောရတယ်ဝန်ထမ်းဆိုတာဈေးအောင်လို့ပေါ့တဲ့အသွင်တူယူပြီးတော့ရေးယူလို့ရှိရင်လွယ်လွယ်လေးပါအများကြီးပါပဲတဲ့စားလို့ရတဲ့နေရာတွေမှာသူတို့အမျိုးတွေကိုအကုန်ထည့်ထားတယ်ဆိုတော့ဦးမင်းစိန်ကသူ့ရဲ့အမြင်ပြီးပို့ပါတယ်စူမန်တောင်းဆိုတဲ့တော့ရှင်ကလည်းဒီပြည်လုံးတိုက်တာနဲ့လှုပ်တင်ပါတယ်တဲ့မြို့ကြီးပြကြီးတွေမှာလူတွေကချမ်းသာကြတော့အမှုရင်ဆိုင်ရာမှာသူတို့ဖို့ပျော်ပွဲရှင်ပွဲလာပါပဲတဲ့လူလက်တန်းစားနဲ့စည်ရင်သားတွေမှာတော့အမှုတစ်ခုရင်ဆိုင်ဖို့ဆိုတာဘဝတွေပြက်ပြီးတော့လူညစ်တုံးလာပါပဲတဲ့ဒီအောက်ရစားမှုတိုက်ဖြတ်ရေးကိုထောက်ခံပါတယ်များများလုပ်နိုင်ပါစီဆိုပြီးတော့ပေးပါတယ်ကျွန်တော်ခုနကကိုကျော်ထူးမေးထားတဲ့မေးခွန်းကိုကျွန်တော်ကုလထီကိုမေးချင်ပါတယ်ခင်ဗျာရောင်းတိုင်းလွတ်တော်ကကုလထီကြားပါလားခင်ဗျာဟုတ်ကဲ့ကုလထီခုနကတရားရေးကဏ္ဍနဲ့ပတ်သက်ပြီးတော့တရားရုံးနေမှာဖြစ်နေတဲ့အခြေအနေပေါ့အဲ့ဒါလည်းတော်တော်များများလည်းလူပြောများနေပါတယ်အဲ့ဒါတွေကမရက်သေးဘူးလားအခြေအနေဘယ်လိုရှိလဲကုလထီဖြစ်ပြီးပါခင်ဗျာ
ဒီတရားရုံးနေပါကအဲ့လိုဖြစ်လေဖြစ်တာရှိတဲ့ဖြစ်ဆက်ရမှုတွေကရှိပါတယ် ရှိတယ်ဆိုတာကတရားဝင်တစ်ခုမှသွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့အခါဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားဝင်ကိုရောက်တယ်ဆိုတဲ့ကလက်လာပါနဲ့ချင်းကပ်ပြီးတော့ကိုအနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်။မှန်တဲ့ပကလည်းကြိုးစားတယ်မမှန်တဲ့ပကလည်းကြိုးစားတယ်။အဲ့ဒီကိုစ조사တဲ့အခါကျတော့တရားအစလဲဆိုကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်။အဲ့ဒီအမှုပွဲသားတွေကချိတ်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်။အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားကြီးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရှေ့နေတွေရဲ့စွမ်းဆောင်မှုတွေကလည်းကြာဆင်းလို့ဖြစ်လာတယ်။အကတစ်ခါကဒီလက်လာပါနဲ့ဆောင်းဖို့လာတဲ့အနေအထားတွေတောင်ဖြစ်တယ်။ဆောတော့ကပြောတဲ့ဒီပန်ကကိုကျော်သူပြောတဲ့တရားကြီးမှာရည်လံသေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုရတာကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှဆိုတစ်ဖက်က30ပြီးတယ်။ဒါနောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက30ပြီးတယ်။အဲ့ဒီကကြတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်။ဒါယူထားပြီးတဲ့အမိန့်လဲချလဲချတော့30ရတဲ့သူကိုအနိုင်ပေးပြီးအမိန့်ချလဲပြီးတော့30ပေးထားတဲ့သူကိုပြန်ပြီးတော့ပေးလိုက်ပဲ
။ဟုတ်ကဲ့ကျွန်တော်ချက်ကူလာထိကျွန်တော်ကတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါကိုမေးတဲ့အဲ့ချင်းတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး။
အဲ့ချင်းတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရနေတာရောရှိပါပြီလားတရားကြီးပိုင်းမှာ
။အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိပြီးတော့လှုပ်လာနိုင်တာကတော့အဂတိတက်ချက်ကြီးကော်မရှင်ပေါ့အဂတိတက်ချက်ကြီးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိထိရောက်ရောက်နဲ့ဒီအလှပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့ကိုတွင်လေးအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘယ်လောက်ထိအတိုင်းတာစီနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရောရှိရလားတိုးတိုးလေးဖြစ်ပြီးပါ့မယ့်ချင်းသိမြလို့
ကျွန်တော်ကလည်းဘလောက်ကြီးနေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားစီရင်ရေးနဲ့ဘယ်လိုပတ်သက်တဲ့ကိစ္စပါတော့ဒါကြောင့်ဒီနေ့ဒီကိစ္စကိုတော့နိုင်ငံနိုင်ငံဥပမာတစ်ခုတော့ကျွန်တော်သိရတယ်ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီနေရာချစ်ချစ်ရောင်းနဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတဲ့အကျိုးရှိမယ်ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရဲ့နောက်ခံနေတယ်မြင်ချင်ရတာဟုတ်ဆိုတော့ကျွန်တော်တို့ဒီမှာကလည်းဖြစ်လို့မရတဲ့အဖွဲ့တွေတော့လည်းလက်နေတိုင်းနေရာလည်းရှိတယ်လေဆိုတော့ဒီလိုဆိုတရားချစ်ချစ်ကိစ္စကိုဘယ်လောက်ပဲထိရောက်ခံတယ်ဆိုတော့များလည်းပဲအဲ့လိုဖြစ်ဖြစ်နေဖြစ်နေတယ်ဆိုရင်တော့ကံကြေမှုတွေရောမလားဆိုတော့အဲ့လိုမျိုးကျွန်တော်တို့ကဆွေးနွေးလို့ရှိတယ်
ဟုတ်ကဲ့
ဒါပေမဲ့လည်းကောင်းရင်ဒီဖက်ကတော့အားနဲ့ခေါ်နေတော့တာအများကြီးအားရကြရှိရပါ
ဘူး။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ daily life အစီအစဉ်အချိန်ဆက်တော့လို့ပါပေါဝင်ဆွေးနွေးပေးတဲ့ဥလာထေဥတွင်လေးအောင်ဦးမင်းခင်၃လုံးနဲ့ဂျန်နက်ရောရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်တို့ daily life အစီအစဉ်ဒီမှာပဲဆက်နားကြွပြပါ
ညဦးဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုင်းလိလိုင်းစီစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ထိုက်ကပြောပြပေးပါအောင်ရှင
်။ရုရှားစစ်တပ်ရဲ့ကင်းထောက်လေယာဉ်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေယာဉ်မှုတွေရဲ့ရန်လိုတဲ့လှုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံလာတာကီယာပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရန်ကကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုတာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးအပြောင်းလဲဖြစ်အောင်တက်တက်ကြွကြွစူးစမ်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဆွဆွဲလိုက်ပြီးအမေရိကန်အလုပ်သမားတွေကိုအထိနာစေမယ့်အတိုင်းအတာချီတရုတ်ဘက်ကတုံ့ပြန်လာရင်အမကန်စီးပွားရေးအရာတံပြန်ဆောင်ရွက်မှုကြီးကိုမြင်မြန်ဆန်းဆန်းလုပ်မယ်လို့လဲချင်းချောက်လိုက်ပါတယ်။သမ္မတထရန့်ကသူ့ရဲ့ဆွဆွဲချက်လေးနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုတာမရှိပါဘူး။အမေရိကန်သမ္မတကတရုတ်သွင်းငွေဒေါ်လာ200ဘီလီယံဘိုးအပေါ်ဆရာကိုင်းတို့အခွန်တိုးကောက်ခံလိုက်တာနဲ့ပတ်သက်ပြီးတရုတ်ဘက်ကလက်တုပ်ပြန်ဆောင်ရွက်တာကအပရွေးချယ်စရာမရှိဘူးလို့ပြောဆိုလိုက်တဲ့နေ့မှာပဲသမ္မတထရန့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးခဲ့တာပါ။ ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ဗီအိုအမေရိကန်တန်ညာဘက်မှာသွားတာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:25နာရီကနေစတင်ထိုင်တိုမီတာ25
This program has come to you from the Voice of America, Washington.